မြန်မာနဲ့ထိုင်းနှစ်နိုင်ငံအစိုးရတွေရဲ့သဘောတူညီချက်အရထိုင်းနိုင်ငံမှာရှိနေတဲ့မြန်မာဒုက္ခသည်တချို့ပထမဆုံးအတုပ်အဖြစ်နဲ့အောက်တိုဘာလ25ရက်နေ့ကမြန်မာနိုင်ငံကိုစတင်ပြန်သွားကြပြီဖြစ်ပါတယ်။ဒီဒုက္ခသည်တွေဟာသူတို့သဘောနဲ့သူတို့နေရာကိုပြန်ကြတာဖြစ်ပါတယ်။အခုမြန်မာနိုင်ငံကိုပြန်သွားတဲ့ပထမအတုပ်မှာပါဝင်တဲ့ဒုက္ခသည်အရေးအတွက်ဟာနည်းပေမဲ့လည်းဒါဟာအာရှတိုက်တွင်တက်တန်းအရှိကြဆုံးဒုက္ခသည်ပြဿနာတွေကတစ်ခုကိုဖြေရှင်းနိုင်ရေးလမ်းကြောင်းပေါ်ပေါ်ကိုရောက်လာရေးလှုပ်ဆောင်တဲ့ခဏဥခြေလမ်းဖြစ်ကြောင်း UNHCR ကလတ်တမကဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံကတာဝန်ရှိသူတို့ကဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာအင်္ဂါနေ့ကပြုလုပ်တဲ့သတင်းစာအရှင်းလင်းပွဲအတွင်ပြောကြားခဲ့ပါတယ်
။ The first returns are happening today. A family of six refugees is traveling from the Tham Hin camp in Thailand's western province.
ပထမတော့ဖြစ်နေရပြန်တဲ့အစီအစဉ်လေးဒီကနေ့ပဲစတင်ပါတယ်။မြန်မာနိုင်ငံတင်းနိုင်တိုင်းဒေသကြီးနဲ့နေဆက်ဖြစ်တဲ့ထိုင်းနိုင်ငံရက်စပူရီခရိုင်အတွင်းကထန်ဟင်းဒုက္ခသည်ဆန်းကနေလူ6ဦးပါမိသားစုတစ်ခုပြန်သွားကြပြီဖြစ်ပါတယ်။မနေ့ကအော်တိုဝါလာ26ရက်နေ့မှာလေနိုဘိုဒုက္ခတဲ့စခန်းကနေဒါဇင်နဲ့ချီတဲ့ဒုက္ခတွေနေရပြန်ကြဖို့ရှိပါတယ
်ဒီလူတွေဟာရန်ကုန်တိုင်းရန်ကုန်နဲ့ပဲခူးတိုင်းဒေသကြီးကရင်ပြည်နယ်တို့ကိုပြန်ကြမှာဖြစ်တယ်လို့ဆိုပါတယ်ဒုက္ခတွေပြန်ကြမဲ့ဒေသကအခြေအနေတွေကို UNHCR ကပြောပြထားကြောင်းနေရပြန်မယ်ဆိုတဲ့ဆုံးဖြတ်ချက်ဟာလည်းမိမိတို့ကိုယ်ပိုင်ဆုံးဖြတ်ချက်နဲ့ပြန်လာမျိုးဖြစ်အောင်လှုပ်ဆောင်ပေးနေကြောင်းသတင်းစာရှင်းလင်းပွဲအတွင်းမှာပြောကြားခဲ့ပါတယ် WFP ကမ္ဘာစံနယ်ရခအဖွဲ့ကဒုက္ခသည်တွေအတွက်အစာပိုင်းကာလမှာလိုအပ်မဲ့ငွေကြေးအထောက်ပံ့နေပေးနေပြီးနောက်ပိုင်းမှာတော့သူတို့ကိုမြန်မာအစိုးရကလိုအပ်တဲ့အကူအညီတွေဆက်လက်ပံ့ပိုးပေးသွားမှာဖြစ်ပါတယ်